မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လွတ်ရပ်ကိုလက်မခံနိုင်ကြောင်းနယူးယောက်မြို့ကုလသမဂ္ဂအထွေထွေညီလာခံမှာတောက်ကြနေကမြန်မာတန်အမတ်ကြီးဦးကျော်မိုးထွန်းကကြေညာလိုက်တဲ့အပေါ်နိုင်ငံတော်တော်များများကကြိုးစားလိုက်ကြပါတယ်အရသာအစိုးရခေါင်းဆောင်တွေအပါအဝင်ဖမ်းဆီးထားသူတွေကိုပြန်လွှတ်ပေးဖို့နဲ့ငြင်းငန်းစွာဆန္ဒပြတောင်းဆိုနေသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့ကိုလည်းသတိပေးခဲ့တာပါအပြည့်စုံကိုတော့ကိုအောင်လင်ဦးကပြောပြမှာပါ
ကုလသမဂ္ဂဆိုင်ရာမြန်မာတမတ်ကြီးဦးကျော်မိုးထွန်းကိုရင်ကအာဏာသိမ်းတာကိုစန့်ကျင်ကြောင်းနဲ့နိုင်ငံတကာကလည်းစန့်ကျင်ဖိအားပေးဖို့တိုက်တွန်းလိုက်တဲ့ကြောင့်ထွေထွေညီလာခံမှာတက်ရောက်လာသူတွေတောင်းတဖြတ်ဖြတ်ကြိုဆိုလိုက်ကြတာပါ
ဒီရေတော်ဘုံမုတ်ချအောင်မြင်ရမည်ဖြစ်ပါတယ်ပြည်သူသားအဓိကပါရေတော်ဘုံအောင်ရမည် I thank you Mr. President
ကုလသမဂ္ဂဆိုင်ရာအမေရိကန်သံတမန်ကြီးစီဖြစ်တောင်းယူပြီးပထမဆုံးအကြိမ်ထွေထွေညီလာခံကိုတက်ရောက်လာတဲ့အမေရိကန်သံတမန်ကြီးလင်ဒါသောမတ်စ်ဂရင်းဖီးလ်ကလည်းတတိရှိတဲ့ရည်တည်ချက်ဖြစ်ကြိုဆိုခဲ့တာပါ
And I would like others like to welcome and commend the courageous and brave statement made by the Myanmar PERM rep here this morning
မြန်မာကိုယ်စားလှယ်ရဲ့ဒီမနေ့ရေရုံဝန်ထုတ်ဖော်ပြောကြတာကိုတခြားသူတွေလည်းကျွန်မနဲ့အတူကြိုဆိုကြစေချင်ပါတယ်။မြန်မာကိုယ်စားလှယ်လိုပဲဆရာဝန်တွေ၊ဝန်ထမ်းတွေ၊ဈေးတယ်တွေ၊လက်ဖက်ရည်ရောင်းတဲ့သူတွေ၊ပစ္စည်းပို့တဲ့သူတွေ၊အမှုပညာရှင်တွေလို့မြန်မာပြည်သူတွေကလည်းသူတို့ရဲ့သဘောထားဆန္ဒတွေကိုထုတ်ဖော်နေကြပါတယ်။အနည်းရောမိုးပြန်မှုပေါင်းတွေ၊အိုးကွက်တွေတီးရာတွေနဲ့ဒီမိုကရေစီပြန်ရရှိရေးတောင်းဆိုနေကြပါတယ်။ဒီလူတွေနဲ့အတူကျွန်မတို့ရက်တည်နေပါတယ်။
မြန်မာနိုင်ငံချင်းနဲ့ပတ်သက်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့ထုတ်ကိုယ်စဲခရစ်စတင်ရှာနာဘာဂနာအစီအခံတင်ပြတဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာတမ်မတ်ကြီးဦးကျော်မိုးထွန်းကရွေးကောက်ပွဲအနိုင်ရ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကသာဆက်လက်ကူစားပြုမယ်အကြောင်းကြေညာလိုက်တဲ့အပေါ်ဗြိတိန်တမ်မတ်ကြီးဘာဘရာဝုဒ်ဝါကလည်းချီးကျူးခဲ့တာပါ
I would like to join others in thanking the special envoy for her briefing today and also pay tribute to the powerful statement of my colleague the permanent representative of Myanmar
တခြားသူတွေနေသူဒီကနေ့အစီအင်ခံတင်ပြခဲ့တဲ့အထူးကိုယ်စားလှယ်ကိုကျေးဇူးတင်စကားပြောကြားလိုပါတယ်။ကျမတို့ရဲ့လုပ်ဖို့ကံပက်မြမအမြဲတမ်းကိုယ်စားလှယ်ရဲ့အားကောင်းလာတဲ့ပြောကြားချက်ကိုလည်းဂုဏ်ပြုပါတယ်။ဗြိတိန်အနေနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးဒီမိုကရေစီနှီးကြရွေးကောက်တင်မြှောက်ထားတဲ့အယက်သားအစိုးရအဖွဲ့ဝင်တွေကိုမတရားဖမ်းဆီးမှုတွေကိုလည်းရှုတ်ချပါတယ်
။ရွေးကောက်ပွဲလုပ်ငန်းစဉ်မှာအားနည်းချက်တွေကိုဖြည့်ရှင်းမှုပြက်ကွက်တယ်ဆိုတဲ့ဆွဆွဲချင်းနဲ့စစ်တပ်ကအယက်သားအစိုးရကိုဖယ်ရှားပြီးဖေဖော်ဝါရီလ1ရက်နေ့မှာအာဏာသိမ်းခဲ့တာပါ။အာဏာသိမ်းပြီးတဲ့နောက်အစ်စ်ဖွဲ့စည်းထားတဲ့ရွေးကောက်ပွဲကော်မရှင်တစ်ကလည်းရွေးကောက်ပွဲရလဒ်ပြည့်ပြည့်ကြောင်းပြောဆိုထားပါတယ်။ဥရောပသမ္မတ EU သမ္မတကြီး Olaf Scholz ကတော့NLD ပါတီအများစုနိုင်ရခဲ့တဲ့ရွေးကောက်ပွဲရလဒ်ကိုစန့်ကျင်တဲ့စစ်တပ်ရဲ့လူရွက်ကိုလက်မခံကြဘူးထွေထွေညီလာခံမှာတိုက်တွန်းသွားတာပ
ါ The results of the election must be respected and any attempt to overturn them by force or by any other means must be rejected
ရွေးကောက်ပွဲရလဒ်ကိုလေးစားရမှာဖြစ်ပြီးဒါကိုအင်အားသုံးတာပဲဖြစ်ဖြစ်အခြားနည်းနဲ့ပဲဖြစ်ဖြစ်ပယ်ဖျက်ဖို့ကြိုးစားတာကိုစန့်ကျင်ရမှာဖြစ်ပါတယ်ရွေးကောက်ပွဲရလဒ်နဲ့ပတ်သက်လို့ဆွဆွဲချက်တွေအငင်းပွားမှုတွေကိုလည်းဥပဒေနဲ့အညီသာဖြေရှင်းရမှာဖြစ်ပါတယ်မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းတဲ့လုပ်ရက်နဲ့အခြေခံလူ့အခွင့်အရေးချိုးဖောက်မှုတွေအားလုံးကို EU အနေနဲ့အပြင်းထန်ရှုတ်ချပါတယ
်မြန်မာနိုင်ငံမှာရသဆူရကိုဖျက်ရှားပြီးစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်ကိုနိုင်ငံတကာတိုင်းတာနဲ့ဖိအားပေးဖို့လဲထွေထွေညီလာခံမှာတိုက်တွန်းခဲ့ကြတာပါကုလသမဂ္ဂဆိုင်ရာတရုတ်တမ်မတ်ကြီးရန်ဂျွန်ကတော့နိုင်ငံတကာအတိုင်းအဝန်ရဲ့ဖိအားတွေနဲ့ပတ်သက်လို့သတိပေးပြောဆိုသွားပါတယ
်မြန်မာကိုယ်နေ发生的事情本质上是缅甸内政国际社会应当在尊重缅甸主权
မြန်မာနိုင်ငံမှာဖြစ်ဖြစ်နေတာရာပြည်တွင်းရေးသာဖြစ်ပြီးနိုင်ငံတကာအတိုင်းအဝန်အနေနဲ့မြန်မာနိုင်ငံရဲ့အချုပ်အခြာနိုင်ငံရေးအရာတည်ချလွတ်လပ်မှုနဲ့အချုပ်အခြာအာဏာပိုင်ဆိုင်မှုတွေကိုလေးစားဖို့လိုအပ်တဲ့အကြောင်းတရုတ်ဘက်သားနဲ့ပြောဆိုသွားတာပါမြန်မာနိုင်ငံဟာအရှေ့တောင်အရှေ့နိုင်ငံများအသင်းအာဆီယံဖွဲ့ဝင်ဖြစ်တာကြောင့်အသင်းရဲ့မူတွေနဲ့အညီဖြစ်ရှင်းတာမျိုးကိုတရုတ်နိုင်ငံကအားပေးကြောင်းလည်းပြောဆိုသွားပါတယ်ထရီညီလာခံရဲ့အလို့သဘောဆွေးနွေးပွဲမှာမြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်လို့အစီအင်ခံတင်ပြခဲ့တဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ရဲ့အထူးကိုယ်စားလှယ်ခရစ်စတင်ရှန်နာဘာဂနာကတော့အာနာသိစစ်တပ်ကိုလက်မခံဘူးလဲတိုက်တွန်းသွားပါတယ်ခင်ဗျာ